21 ရာစုပင်လုံးကြီးလာခံကနေအစဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့လုံခြုံတည်ငြိမ်ပြီးတိုင်းသာပြည်သူလူထုဘဝတွေအတွက်ပိုပြီးခိုင်မာလေးနဲ့လက်တွေ့ကျတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့လိုတယ်လို့နိုင်ငံရေးအကဲခတ်တွေကပြောလိုက်ပါတယ်။နှစ်ရှည်ကြာပြည်တွင်းစစ်မီးနဲ့စီရေးပဋိပက္ခတွေကြောင့်အိုးအိမ်ထွက်ခွာဆုံပြေးခဲ့ရတဲ့စီပြေးဒုက္ခတွေတွေနဲ့ဒေသခံတွေရဲ့လူခွင့်ချိုးဖောက်ခံရမှုတွေကိုလည်းအရေးတကြီးအလေးထားဆွေးနွေးဖို့ကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုရိုင်းဦးဆောင်စီစဉ်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကတော့ဒီကနေ့ပြီးဆုံးသွားပြီဖြစ်ပါတယ်တက်ရောက်လာတဲ့သူတွေရဲ့မတူကွဲပြားတဲ့ယက်တီချက်တင်ပြဆွေးနွေးမှုတွေကနေမပြေလည်မှုတွေကိုဖြေရှင်းနိုင်မယ်ကောင်းမွန်တဲ့နီလန်းအဖြေထွက်နိုင်ဖို့ကတော့အချိန်ယူရလိမ့်မယ်လို့သုံးသပ်မှုတွေရှိပါတယ်ညီလာခံချင်းမချင်း၄ရက်တာလုံးနိုင်ငံရေးအစုအဖွဲ့ကပါဝင်သင့်ပါဝင်ထိုက်သူအနေနဲ့တက်ရောက်ခဲ့တဲ့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူရဲ့သင်တန်းပိုင်းဆိုင်ရာညွှန်ကြားရေးဥအောင်သူငိမ့်ကသူ့အမြင်အခုလိုပြောပါတယ
်ဒီညီလာခံမှာတော့အဖွဲ့အစည်းကြီးကကိုယ်စလဲအဖွဲ့လိုက်သူတို့ကတယောက်ကိုဆိုလို့ရှိရင်10မိနစ်တင်ပြခွင့်ရပါတယ်အဲ့တော့စုစုပေါင်းတင်ပြတဲ့လူက82ယောက်ဆိုတော့အမြင်တွေကလည်းမျိုးစုံပေါ့နော်တော်တော်လေးလဲကွဲပြားကြတဲ့အနေအထားတွေရှိပါတယ် MCA လက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းတက်သလိုလက်မှတ်မထိုးထားတဲ့အဖွဲ့တွေလည်းသူတို့ရဲ့ဟိုရည်တည်ချက်ကိုတင်ပြနိုင်တဲ့အနေအထားတော့ရှိပါတယ်ဆိုတော့နောက်တစ်ခုကတော့လည်းချက်ချင်းကြီးပြည်လည်မယ်လို့လည်းမယူဆနိုင်ပါဘူးဒါငင်းငန်းရေးလုပ်ငန်းစဉ်က process ပေါ့ဟိုရေးရှိဆက်သွားရမယ်ရေးရှိလဲအပြန်လှန်အပေးယူနေတဲ့ဟိုသွားရမယ်လို့ထင်ပါတယ
်လေးရတာကျင်းပခဲ့တဲ့21ရာစုပင်လုံကိုတက်ရောက်လာတဲ့လက်နက်ကိုင်းဖွဲ့တွေနိုင်ငံရေးအင်အားစုတွေရဲ့သဘောထားရည်တည်ချက်တွေကိုဖတ်ကြားတင်သွင်းတဲ့အစီရင်ခံစာတွေတင်ပြချက်တွေကနေတဆင့်ပြည်သူတွေဘက်ကသိရှိခွင့်ရလိုက်ပြီးဖြစ်တဲ့အတွက်ရှေ့လျှောက်လှုပ်ဆောင်ရမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဘလို့ပုံဖော်သွားကြမလဲဆိုတာအသေးချာဆက်ဆွေးနွေးသွားကြရမယ်အနေအထားဖြစ်နေတာပါတိုင်းရင်းသားအရေးလေးလာအကဲခတ်သူပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းက
ဒီဟာရေရှည်သွားမှာပဲရေရှည်သွားရင်ကျန်တဲ့ပြောက်နားလည်မှုရအောင်ဆွေးနွေးရင်းနဲ့ဖြည်းဖြည်းကျမဒါသဘောတူညီချက်ကိုရှိမယ်ဆိုရင်တော့တမတော်ကပြောသလိုပေါ့3နှစ်နဲ့5နှစ်အတွင်းရအောင်လုပ်မယ်ဆိုတော့ဒီတတန်းမှာရအောင်လုပ်မယ်ဆိုတဲ့သဘောမျိုးပြောတာရှိတယ်အဓိကအရေးကြီးတာကတော့တမတော်ရဲ့ကျွန်တော်တို့အိုက်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့နောက်ပြီးတော့ NLD အစိုးရရဲ့ပေါ့နော်အဲ့ဒီ3ခုကတော့အဓိကဆွေးနွေးကြရမှာပေါ့
တိုင်းပြည်မှာနှစ်ပေါင်း60ကျော်ပြည်တွင်းစစ်ဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးရသူစစ်ပြေးစစ်ရှောင်ဒုက္ခသည်တွေအပြစ်မဲ့ဒေသခံပြည်သူတိုင်းရင်းသားလူထုရဲ့လူခွေဆိုးဆိုးဝါးဝါချိုးဖောက်ခံရတဲ့အနေအထားတွေကတော့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်မယ်ဆိုတဲ့အရက်သားအစိုးရလက်ထက်ကျင်းပခဲ့တဲ့ဒီ21ရာစုပင်လုံးမှာတင်ပြခဲ့တာအားနည်းခဲ့တယ်လို့လူခွေလှုပ်ရှားသူတွေကထောက်ပြပါတယ်ဒါပေမဲ့လို့ရှေ့ဆက်ဆွေးနွေးမယ်နိုင်ငံရေးဆွေးနွေးပွဲဒီမှာတော့လူလူအတွက်အဓိကအရေးကြီးလိုအပ်တဲ့လူခွေချိုးဖောက်မှုအခြေအနေတွေကိုရှေ့တန်းတင်ဆွေးနွေးဖို့အဓိကလိုအပ်တယ်လို့လူခွေလှုပ်ရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မြင့်မင်းကအခုလိုပြောပါတယ
်ဒီတိုင်းရင်းသားတွေဘက်ကသူတို့ဘက်ကဘယ်လိုမျိုးတိုင်းနိုင်ငံကိုထူထောင်ခြင်းလဲဆိုတဲ့ပုံစံမျိုးရဲ့စစ်တပ်ဘက်ကဘယ်လိုယူဆရှိလဲဆိုတဲ့အယူဆနှစ်ခုအပြိုင်မှုကိုကျွန်တော်တိတိကျကျတွေ့ရတယ်ဒါပေမဲ့လက်ရှိဖြစ်နေတဲ့ဒီပြည်တွင်းဒုက္ခတွေဒီအကြောင်းကိုတော့နိုင်ငံတစ်ခုလုံးမှာဖြစ်တော့နိုင်တစ်မျိုးသားလုံးနဲ့ဆိုင်သော issue အနေနဲ့ဆွေးနွေးတာကိုကျွန်တော်သိမတွေ့ရဘူးဗျအမှန်တော့ကျွန်တော်တို့တစ်ဖက်ကရင်းရှည်အနာဂတ်တိုင်းပြည်ကိုဘယ်လိုထူထောင်မလဲဆွေးနွေးမှုတွေလိုအပ်တယ်လို့လက်ရှိကျွန်တော်တို့ဒီတိမ့်နဲ့ချီသောပြည်တွင်းဒုက္ခတွေဒီကိစ္စနောက်ကတိပတ်မှာရောက်နေဒုက္ခတွေပြန်လဲပို့ဆောင်ပေးတဲ့ကိစ္စဒီကိစ္စတွေကိုလည်းကျွန်တော်တို့အရေးပေါ်လှုပ်ဆောင်မဲ့ issue အနေနဲ့ဆွေးနွေးတင်တာတွေကျွန်တော်ရှိတယ်ဒါပေမဲ့ထင်သလောက်ဆွေးနွေးမှုမရှိဘူးလက်ရှိဖြစ်နေတဲ့လူခွေရေးကိစ္စတွေကိုဘယ်လိုမျိုးရက်တက်အောင်လှုပ်ဆောင်မလဲဆိုတဲ့အကြောင်းအရာကိုလက်တွေ့ကျကျတင်ပြတာဆွေးနွေးတဲ့သဘောတရားတွေလည်းအားနေတာတွေ့ပါတယ်အဲဒါအနာဂတ်ပြည်တော်စုထူထောင်မှုအတွက်ဆွေးနွေးနေတဲ့အချိန်မှာလက်ရှိအရေးတကြီးဖြေရှင်းရမယ့်အကြောင်းအရာတွေကမေးမိန်တယ်လို့ရေဘူးရသတ်မှတ်ချင်ပါတယ်ခင်ဗျာအခုဒီနေ့တွေ့ဆုံတဲ့၄ရက်ကြာဆွေးနွေးမှုကနောက်ထပ်မိုင်မောင်းများစွာဆက်လက်ပြီးချီတက်ဖို့အတွက်နောက်ထပ်လှုပ်ဆောင်ဖို့လိုအပ်နေတဲ့လမ်းကြောင်းရဲ့အစဖြစ်တယ်အဲဒါလှုပ်ဆောင်တဲ့အချိန်မှာအယူဆရေးရာရအစင်မပြေမှုတွေကိုနောက်တစ်ခါတွေ့တဲ့အချိန်မှာသင်ခန်းစာယူပြီးထပ်မဖြစ်အောင်ပြည်သူလူထုရဲ့ဘဝနဲ့သက်ဆိုင်သောအကြောင်းအရာတွေဖြစ်တဲ့နိုင်ငံရဲ့အကျိုးစီးပွားနဲ့သက်ဆိုင်တဲ့အကြောင်းအရာတွေဖြစ်တဲ့အတွက်အတ္တတွေချုပ်ပြီးတော့တိုင်းပြည်အကျိုးအတွက်လှုပ်ဆောင်ပေးဖို့တိုက်တွန်းချင်ပါတယ
်ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကနေတက်မတော်အစိုးရနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးအင်အားစုတွေနောက်အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့သဘောထားရည်တည်ချက်တွေကိုပါပြည်သူတွေကဓာတ်ရိုက်သိရှိခွင့်ရခဲ့တဲ့အတွက်21ရာစုပင်လုံညီလာခံကအစပြုခဲ့တဲ့ရှေ့နိုင်ငံရေးဆွေးနွေးပွဲတွေမှာတော့ပို့ပြီးတော့ခိုင်မာလေးနဲ့လက်တွေ့ကြတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုတွေကိုဆက်ပြီးတော့ ညှိနှိုင်းဆွေးနွေးနိုင်မယ်လို့ပြည်သူတွေဘက်ကတော့ယုံကြည်မျှော်လင့်နေကြပါတယ်ရှင်။